ရခိုင်ပြည်နယ်မှာရှိတဲ့ရခိုင်နဲ့မွစလင်ဒုက္ခသည်စခန်းတွေမှာပြည်내ကောင်စီကကိုဗစ်ကာကွယ်ဆေးတွေထိုးပေးနေတာမှာမွစလင်ဒုက္ခသည်စခန်းတွေကကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အခြေအနေကိုတော့သတင်းယူခွင့်ကန့်သတ်ထားပါတယ်။မွစလင်ဒုက္ခသည်စခန်းတွေမှာရဲနဲ့စစ်သားလုံခြုံရေးတွေချထားပြီးသတင်းတောက်တွေကိုဝင်ခွင့်မပေးဘူးလို့ရခိုင်အခြေစိုက်သတင်းတောက်တွေကပြောဆိုကြပါတယ်။ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူပြောပြပါမယ်ရှင
်။ရခိုင်ပြည်နယ်ကမွစလင်ဒုက္ခသည်စခန်းတွေမှာရှိတဲ့အသက်45နှစ်အထက်မွစလင်တွေကိုပြည်ကရဲဩဂုတ်လ28ရက်နေ့ကစတင်ပြီးကိုဗစ်ကပ်ဝဲစီထိုးပေးနေပြီမဲ့သတင်းယူခွင့်ကိုကန့်သတ်ခံထားရတယ်လို့ရခိုင်သတင်းတောက်တွေကပြောပါတယ်။ကိုဗစ်ကပ်ဝဲစီထိုးရဲ့နေရာမှာလုံခြုံရေးယူထားတဲ့ရဲနဲ့တပ်မတော်သားတွေကကိုဗစ်ကပ်ဝဲစီထိုးရဲ့နေရာကိုဝင်ခွင့်မပေးဘူးလို့ရခိုင်အခြေစိုက် Western News သတင်းဌာနကလက်ထောက် Editor ကိုထွန်းတာကပြောပါတယ်။
အဲ့ဒါနဲ့ဒေါက်တာတွေကကိုဗစ်ကပ်ဝဲစီထိုးမယ်ဆိုတော့ကျွန်တော်ကတော့ဒီနေ့ကိုရပါကြတာ။အဲ့ဒီတော့ကျွန်မအဲ့ဒီအခုဆုံးထုတ်တဲ့နေရာမှာအဆောက်တွေရှိတယ်၊စစ်သားတွေ၊ပြည်သားတွေရှိတယ်။အဲမှာရေးတွေပေါ့လေအဲ့ဒါအဲ့ဒီသူတွေကနေပြီးတော့တပင်းကြီးခွင့်မရှိဘူး။တပင်းကြီးမဆိုးလို့ရှိရင်ဒီဒီတက်ဆန်ကအစိုးရကွန်ဒီရှင်းပါမရမယ်ဆိုပြီးတော့ကျွန်တော်တို့ပြောပါရစေ
။မွတ်စလင်ဒုက္ခသည်စခန်းတွေမှာတရင်ဖို့အတွက်ပြည်내ကောင်စီရဲ့ခွင့်ပြုချက်ပါရမယ်ဆိုပြီးတော့အာဏာပိုင်ရင်ဘက်ကပြောဆိုတာကြောင့်ရခိုင်ခြေစိုက်ဒရင်တောက်တွေအနေနဲ့ပြည်내အစိုးရစီမှာခွင့်ပြုချက်တောင်းခဲ့ပေမဲ့လည်းခွင့်ပြုချက်မရခဲ့ဘူးလို့ DMG ဒရင်တနာရဲ့အကြီးအကဲဒရင်တောက်မက်ခင်ဒရတီဦးကပြောပါတယ်
။ဟုတ်ကဲ့ဒီပြည်내ရဲ့ပိုင်လာပါဘောနော်တက်ချက်ရှင်ကိုသူတို့ကဝန်ဆေးထိုးတာနဲ့ပတ်သက်ပြီးဒရင်တောက်ရမျိုးတွေရှိရဲ။အဲဒီခါမှာဘောနော်သူတို့ကဒီအစိုးရစီကခွင့်ပြုချက်ပါမရမယ်ဆိုမျိုးပြောရှိရဲ။အဲ့လိုမျိုးပြောတဲ့အခါမှာလည်းသူကအမျိုးသူပြောမယ်ကျေးဇူးတင်ပါတယ်ပုံစံမျိုးမဟုတ်ပင်လည်းဒီကိအော်ပြီးတော့ပုံစံမျိုးတွေကြောင့်ရပါတော့ခွင့်ပြုချက်မရရင်လည်းခွင့်ပြုရှိဘူးပေါ့အဲ့လိုမျိုးအော်ငေါ့ပြီးတော့မျိုးကြောင့်မျိုးတွေကြောင့်ရပါတော့ခွင့်ပြုရှိရဟုတ်ကျွန်တော်တို့နေဖက်ကနေပြီးတော့ဒီအစိုးရကိုပေါ့နော်ကျောင်းကောက်စ်ဖက်ကိုအခွင့်ဆက်ပြီးတော့အတောင်ကြားကိုလုပ်တယ်ဒါနဲ့ဒီခွင့်ကလည်းဆက်လို့မရဘူးတက်တက်ထားတဲ့အချိန်မျိုးရှိတယ်ဒီတခြားတရင်းဌာနကပြောဆက်ဆွေးရခါမှာကျတော့တော့ဘယ်လိုပြောမလဲဆိုတော့ဒါနဲ့ပတ်သက်ပြီးပေါ့နော်သူတို့ပြောလို့မရဘူးအဲ့ဒီငွေနဲ့လည်းခွင့်ရှိတယ်မရှိတဲ့ပုံစံမျိုးနဲ့သူကပြောလို့မရဘူးအဲ့ဒီတုံ့ပြန်တာရှိရဲ့ငါတို့ကမဆိုင်ဘူးအဲ့ဒီတုံ့ပြန်တဲ့အခါကျတော့တကယ်တည်းကျွန်တော်ပေါ့ဘယ်တွေကခွင့်ပြုချက်နဲ့ဒီပုံစံမျိုးလောက်မလဲဆိုတာမျိုးတွေအဲ့ဒီဖြစ်တာရှိရဲ့ရှင်ဟော
ရခိုင်ဒုက္ခသည်စခန်းတွေမှာကိုဗစ်ကာကွယ်ဆေးထိုးရကိုသတင်းယူခွင့်ရတယ်လို့မွတ်စလင်ဒုက္ခသည်စခန်းတွေမှာလည်းကိုဗစ်ကာကွယ်ဆေးထိုးရနဲ့ပတ်သက်ပြီးတော့သတင်းယူခွင့်ပေးတင်တယ်လို့မက်ကင်တရပီဦးကဆက်ပြောပါတယ်အခုလိုရခိုင်စစ်ဘေးဆောင်ဒုက္ခသည်စခန်းတွေမှာလူလူလတ်လတ်တရင်ယူခွင့်ရပေမဲ့မွတ်စလင်ဒုက္ခသည်စခန်းတွေမှာတရင်ယူခွင့်မရတာဟာပြည်내ကောင်စီအနေနဲ့ရခိုင်နဲ့မွတ်စလင်တွေကြားခွဲခြားထားတာဖြစ်တယ်လို့ Western News သတင်းဌာနကလက်ထောက် Editor ကိုထွန်းတာကပြောပါတယ်
။ကျွန်တော်ဘယ်လိုမြင်လဲလို့ဆိုလို့ရှိရင်တော့ဒီရခိုင်မှာဖြစ်နေတဲ့ဒီရခိုင်မှာဖြစ်တဲ့ရခိုင်ရှိရဖြစ်ရနောက်ပြီးရင်လည်းပြန်ဖို့လေမွတ်စလင်တော့ဆိုလို့ရှိရင်ဒီစစ်ကွာဒီဒုက္ခသည်စခန်းနေရာကတောင်းရအောင်တော့ရခိုင်ပြည်ထောင်စုကလည်းလောလောလောကတည်းကယူလို့ရပြီးတော့မြချင်းဒီဒုက္ခသည်စခန်းမှာရှိတဲ့မြချင်းတွေတောင်းအောင်ကြရတယ်ဒါတည်းယူခွင့်တွေကိုဆေးရခွင့်ရှင်တွေကရမယ်ဆိုတော့ဒါဟင်ကျက်ကျဲရှိတာကဒီအပိုင်းဝိုင်းညားတဲ့မှာဟိုယူမတော်ဝိုင်းညားတဲ့မှာစီချာဒီအစိုးရကလည်းလောက်ထားရပုံစံမျိုးလေးကိုကျွန်တော်မြင်တယ်လေအဲနောက်ပြီးပြည်ထောင်စုလည်းအနေနဲ့ကတည်းယူခွင့်မပေးတာကလည်းဒါတည်းကျွန်တော်မင်းဒီကောစီစံမှုနောက်ဆုံးဆမ်းမှုအောင်တာလုပ်တာလို့ဆိုကျွန်တော်လည်းမျက်စုံပတ်ပါရယ်
။ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်စခန်းတွေမှာကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အပေါ်သတင်းယူခွင့်ကန့်သတ်ထားတဲ့အပေါ်မှာမေးမြန်းမှုပြည်နယ်ကောင်စီပြောခွင့်ရဦးလှသိန်းကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံပြေဆိုခြင်းမရှိပါဘူး။ဒါအပြင်ရခိုင်ခြေစိုက်သတင်းသမားတွေအနေနဲ့ပြည်နယ်ကောင်စီရဲ့အတီးပီးချက်တွေရယူရမယ့်သတင်းတွေမှာအတီးပီးချက်တွေအချက်လက်တွေရယူဖို့အခက်အခဲတွေရှိနေတယ်လို့လည်းရခိုင်ခြေစိုက်သတင်းတောက်တွေကပြောဆိုကြပါတယ်။ရခိုင်ပြည်နယ်မှာလက်ရှိအချိန်ထိမွတ်စလင်ဒုက္ခသည်3သိန်းခွဲကျော်နဲ့ရခိုင်စစ်ဘေးဒုက္ခသည်3သိန်းကျော်အထိရှိပါတယ်။အဲ့ဒီအခြေကကိုဗစ်ကာကွယ်ဆေးထိုးဖို့သတ်မှတ်ထားတဲ့အသက်ပြည့်ပြည်သူတွေကိုကာကွယ်ဆေးထိုးပေးနေတာပါ။ဒီဩဂုတ်လအတွင်းမှာပဲရခိုင်စစ်ဘေးဆောင်3000နဲ့မွတ်စလင်ဒုက္ခသည်2000ကိုကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ပြည်နယ်ကောင်စီကပြောကြားထားပါတယ်ခင်ဗျာ။